Republican Party က Donald Trump နဲ့ Democratic Party က Hillary Clinton တို့ဟာ New York မှာကျင်းပတဲ့ပနမရွေးကောက်ပွဲတွေမှာအပြတ်အသတ်အနိုင်ရခဲ့ကြတဲ့နောက်ပိုင်းသက်ဆိုင်ရာသူတို့ပါတီတွေရဲ့သမရကိုယ်စားလှယ်လောင်းတွေဖြစ်နေအမည်စင်းတွင်တွင်ခံရဖို့အတွက်တိုက်ကိုနီးကပ်လာပြီးဖြစ်ပါတယ်။အခုတော့သူတို့နှစ်ဦးဟာနောက်ထပ်ပြည်နယ်၅ခုမှာရှေ့သတင်းပတ်တွင်ကျင်းပမယ်ပနမရွေးကောက်ပွဲတွေမှာဆက်ပြီးအနိုင်ရဖို့ရည်ရှိရှိလှုပ်ဆောင်နေပြီးဖြစ်ပါတယ်။လနဲ့ချီးပြီးကြတဲ့အမေရိကန်သမ္မတကိုယ်စားလှယ်လောင်းမဲဆွယ်စည်းရုံးပွဲတွေထဲမှာနောက်အရေးပါတဲ့နေ့တနေ့ကတော့ဧပြီလ26ရက်နေ့ဖြစ်ပါတယ်။အဲဒီနေ့မှာအမေရိကန်အရှေ့မြောက်ပိုင်းပြည်နယ်၄ခုဖြစ်တဲ့ Maryland, Pennsylvania, Connecticut နဲ့ Rhode Island ပြည်နယ်တွေမှာ Republican နဲ့ Democratic Party တို့ရဲ့ပနမရွေးကောက်ပွဲတွေကိုကျင်းပမှာဖြစ်ပါတယ်။ဒီပနမရွေးကောက်ပွဲတွေမတိုင်ခင်ကောက်ယူတဲ့စစ်တမ်းတွေအရအဲ့ဒီနေရာတွေမှာ Trump နဲ့ Clinton တို့ဟာတိတိသားသားရှေ့ဆောင်နေကြတာဖြစ်ပါတယ်။ပြည်နယ်အငယ်လေးတစ်ခုဖြစ်တဲ့ Delaware မှာလည်းအကြိုမဲပေးဖို့ရှိနေပါတယ်။ Trump နဲ့ Clinton မှာနှစ်ဦးစလုံးကတော့သူတို့ရဲ့ပါတီတွေအတွက်သမရကိုယ်စားလှယ်လောင်းဖြစ်ရွေးကောက်ခံရဖို့တင်သွင်းမယ်အမည်စင်အတိမဖြစ်ကြသေးပါဘူး။ဒါပေမဲ့သူတို့နှစ်ဦးစလုံးဟာ Republican နဲ့ Democratic Party တွေရဲ့ညီလာခံတွေချင်းပါမယ်ဇူလိုင်လမတိုင်ခင်မှာတော့အတိဖြစ်လာနိုင်ပါတယ်။အင်ကာနေ့ကချင်းပါခဲ့တဲ့ပနမရွေးကောက်ပွဲမှာနယူးယောက်ရဲ့ Republican Party ကိုယ်စားလှယ်မဲတွေအားလုံးနီးပါးရရှိခဲ့တဲ့ Trump ကသူ့ရဲ့အဓိကပြိုင်ဘက်ဖြစ်တဲ့ Texas အထက်လွှတ်တော်မှ Ted Cruz ဟာတင်ချာနည်းအရအတွက်ချင်ရင်သူဟာဇူလိုင်လနဲ့ချင်းပါမယ်ပါတီညီလာခံမတိုင်ခင်အရေးရှုံးနေမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ Clinton ကတော့ဇူလိုင်လနောက်ပိုင်းမှာချင်းပါမယ် Democratic Party ရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်နေအမည်စင်အတင်းသွင်းခံရဖို့တေချာလူနီးပါးရှိနေပြီးအတင်းသွင်းခံခဲ့ရရင်သူကအမေရိကန်နိုင်ငံမှာပထမဆုံးဒီမိုကရက်တစ်ပါတီရဲ့အမျိုးသမီးသမ္မတကိုယ်စားလှယ်လောင်းဖြစ်လာမှာဖြစ်ပါတယ်။ဒီမိုကရက်တစ်ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်ဖို့အတွက်ထောက်ခံပေးမဲ့ကိုယ်စားလှယ်အရေးတွေဟာ2383လို့ရတယ်လို့ Republican Party အတွက်တော့ကိုယ်စားလှယ်အရေးအတွက်1239လို့ရတာပါ။အခု Donald Trump ကိုထောက်ခံတဲ့ကိုယ်စားလှယ်845ဦးနဲ့ Hillary Clinton ကိုထောက်ခံတဲ့ကိုယ်စားလှယ်က1889ဦးရရှိထားပြီဖြစ်ပါတယ်။